ယူကရိန်းသမ္မတဇယ်လန်စကီကဩစတြေးလျဝန်ကြီးချုပ်အန်ထိုနီအယ်ဘန်နီစ်ကိုကီယက်မြို့တော်မှာတနင်္ဂနွေနေ့ကလက်ခံတွေ့ဆုံပြီးစစ်လက်နက်ပစ္စည်းအကူအညီရရှိရေးနဲ့ရုရှားအပေါ်နောက်ထပ်တံခတ်ပိတ်ဆို့မှုလုပ်ဖို့ကိစ္စတွေဆွေးနွေးခဲ့ပါတယ်။စစ်လက်နက်ပစ္စည်းတွေထပ်မံကူညီသွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်။
We will provide an additional 14 armored personnel carriers.
တန်ကြပ်ကစား14စင်းကြီးကားကားအစင်း20ကိုကျွန်တော်တို့ထောက်ပံ့ကူညီသွားမှာပါ။တပ်ရွှေပြောင်းရာမှာ3နဲ့စစ်သုံးကားတွေအစင်း60လောက်ထိကျွန်တော်တို့ပေးအပ်ခဲ့ပါတယ်။ယူကရိန်းကမြစ်တာရပ်ခံထားတဲ့အတိုင်းနောက်ထပ်လည်း drone တွေအပါအဝင်အခြားစစ်သုံးပစ္စည်းကိရိယာတွေကိုထောက်ပံ့ပေးသွားမှာပါလို့ဝန်ကြီးချုပ် Albanis ကပြောသွားတာပါ။ယူကရိန်းဟာရုရှားနဲ့စစ်ခင်းနေရတဲ့အတွက်လက်နက်တွေကတော့ဆက်ပြီးလိုအပ်နေမှာဖြစ်ကြောင်းဒီအတွက်တိုင်းပြည်တစ်ခုတည်းအပေါ်မှာသာမှီခိုနေတာမျိုးမဟုတ်ကြောင်းရုရှားရဲ့ယူကရိန်းပိုင်နယ်တဲကမထွက်သွားသေး၍လက်နက်တွေကလိုအပ်နေအောင်မှာဖြစ်တယ်လို့သမ္မတဇယ်လန်စကီကပြောပါတယ်။ခေါင်းဆောင်တို့ဆွေးနွေးချက်အရယူကရိန်းရဲ့ပို့ပုံပစ္စည်းတွေကိုအခွန်ကင်းလွတ်ခွင့်ပေးမှာဖြစ်တယ်လို့ရုရှားဝန်ကြီးတွေအပါအဝင်အစိုးရနဲ့နှီးစပ်တဲ့လုပ်ငန်းရှင်ကြီးတွေပါတဲ့16ဦးအပေါ်ခီးသွားလာခွင့်ကန့်သတ်မှုရောတန်ခတ်ပိတ်ဆို့မှုပါလုပ်သွားမယ်လို့ဩစတြေးလျဝန်ကြီးချုပ်ကပြောပါတယ်ခင်ဗျာ။